မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ3ရက်တနင်္လာညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေကိုကြီးညာပေးမှာပါဘရာဇီးလ်နိုင်ငံရဲ့သက်တမ်းအရင်ဆုံးပြတိုက်ချီမီးလောင်ဆုံးရှုံးခဲ့ရပါတယ်။ Writers သတင်းတောင်နှစ်ယောက်အပေါ်ပြစ်ဒဏ်ဆင်းရဲလိုက်တာဟာမြန်မာသတင်းတောင်တွေအပေါ်ချင်းချောက်မှုကြီးဖြစ်တယ်လို့မီဒီယာလွတ်လပ်ခွင့်ကိုလည်းဖိနှိပ်လိုက်တာလို့ဝေဖန်ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေးနဲ့စွဲချက်တင်ခံထားရတဲ့ Writer သတင်းဌာနကသတင်းတောင်တွေကိုအပြစ်ရှိတယ်ဆိုပြီးတော့ဒီကနေ့ထောင်နဲ့ခုနှစ်နှစ်စီရင်ချက်ချမှတ်လိုက်ပါတယ်။ထောင်ချခံလိုက်ရတဲ့ Writer သတင်းတောင်တွေဘက်ကဘယ်လိုသဘောထားရှိပါသလဲ။
ဒါဟာဒီအမှတ်မှုရှိသလားဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွှတ်လပ်ခွင့်ကိုဒါဟာကြောင်ကြောင်ချင်းချင်းချိုးပေါက်တာချိန်ချောက်တာလို့
ကိုဝါလုံးပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဒီလိုမျိုးသတင်းတော့တွေကိုအမိန့်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့မီဒီယာလွတ်လပ်ခွင့်အပေါ်မှာအမေရိကန်ဗီဒီယိုပါဝင်နိုင်ငံတကာကစိတ်ပြက်မိကြောင်းသဘောထားသီးသီးပြောဆိုလိုက်ကြတဲ့သတင်းနဲ့အတူထိုင်းရာရှိတူပိုင်နဲ့ရနောင်းအနှိတ်ခမ်းမှာတော့မြန်မာမိန်းကလေးငယ်တွေနဲ့အသက်မပြည့်သေးတဲ့ကလေးတွေကိုဖမ်းဆီးမိတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ကြီးထိုင်တဲ့ကိုရန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဘရာဇီးလ်နိုင်ငံရဲ့သက်တမ်းအရင်ဆုံးပြတိုက်ချီမှာမိအကြီးအကျယ်လောင်ကျွမ်းမှုကိုထိန်းချုပ်နိုင်တော့မယ်လို့မိသက်ဌာနပြောခွင့်ရကဒီကနေ့တနင်္လာနေ့အစောပိုင်းမှာပြောပါတယ်မိလောင်နာကိုအပိတန်ညှင်းတက်နိုင်မှုအတွက်နောက်ထပ်နိုင်ပိုင်းလောက်တော့အချိန်ယူအောင်မယ်လို့လည်းပြောပါတယ်နှစ်ပေါင်း200သက်တမ်းရှိတဲ့ National Museum အမျိုးသားပြတိုက်မှာရှီဟောင်းပစ္စည်းတန်း20ကိုထိန်းသိမ်းထားတာပါတံပိုးမဖြတ်နိုင်တဲ့ဆုံးရှုံးမှုအဖြစ်ဘရာဇီးသမ္မတကပြောပါတယ်ဘရာဇီးနိုင်ငံအတွက်ဝန်내ပွဲဖြစ်ရလို့လည်းသမ္မတကကြေညာချက်မှာပြောဆိုထားပါတယ်နှစ်ပေါင်း200ကြိုးစားဆောင်ရွက်ခဲ့တာတွေသူတည်တနာတွေနဲ့အသည့်အမြင်တွေဆုံးရှုံးရတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်ဘရာဇီးနဲ့တခြားနိုင်ငံတွေရဲ့သမိုင်းဆိုင်ရာပစ္စည်းပေါင်း2000ကျော်နဲ့ဘရာဇီးတော်ဝင်မိသားစုထံကပစ္စည်းအမြောက်အများကိုပြတိုက်မှာထိန်းသိမ်းထားတာဖြစ်တယ်လို့လည်းပြတိုက်ရဲ့ website မှာဖော်ပြပါတယ်ပြတိုက်တာဝန်ခံတွေရဲ့အကူအညီနဲ့ပစ္စည်းအများအပြားကိုတော့ရွှေ့ပြောင်းနိုင်ခဲ့ပါတယ်လို့လည်းမိသက်ဌာနတာဝန်ရှိသူကပြောဆိုထားပါတယ်။နောက်လာမှကျင်းပမဲ့သမရရွှေကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုစလန်လောင်းမာရီနာဆီလ်ဗာကတော့အခုမီးလောင်မှုဟာဆိုရင်ဘရာဇီးနိုင်ငံရဲ့မှတ်ဉာဏ်ကိုဖြတ်ထုတ်လိုက်တယ်လို့ဖြစ်တယ်လို့ပြောဆိုသွားပါတယ်။ပြတိုက်ပိတ်ချိန်နောက်ပိုင်းဖြစ်ခဲ့တဲ့မီးလောင်မှုအတွင်းတေဆုံးထိခိုက်ဒဏ်ရာရမှုအစီရင်ခံချက်တွေတော့မရှိပါဘူး။ပြတိုက်နဲ့အနည်းဆုံးနေရာကရေးပိုက်ကောင်းကရေးမရှိတာကြောင့်မိသက်သမားတွေရဲ့ကနဦးမီးငိမ့်တက်ရေးကျွပတ်မှုမှာအခက်တွေ့ခဲ့ကြပါတယ်။အနည်းနာမှရှိတဲ့ရေကန်ကနေကားလွှတ်ပြီးတော့ရေသည်ခိုင်းခဲ့ရတယ်လို့လည်းမိသက်ဌာနပြောခွင့်ရကပြောဆိုထားပါတယ်ရှင်။
ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကဒီကနေ့ထုတ်ပြန်လိုက်တဲ့အစိုးရခံစားအရဥရောပတိုက်ကိုရောက်ရှိလာနေတဲ့ရွှေပြောင်းအခြေချနေထိုင်သူရေအတွက်ဟာကြာဆင်းသွားခဲ့ပေမဲ့တည်ဆုံးမှုနှုန်းကတော့တည်တည်သာသာမြင့်တက်လာကြောင်းအထူးသဖြင့်မြေထဲပင်လယ်ကိုဖျက်ပြီးလာကြတဲ့သူတွေထဲမှာဖြစ်တယ်လို့ဆိုပါတယ်။လေပြားနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေကိုတင်ဆောင်တဲ့ဆက်လီတွေနဲ့တင်မောတွေကိုအချိန်ဟုန်မြင့်တားဆီးလာနေချိန်မှာပဲလူကုန်ကူးသူတွေဟာပို့ပြီးတော့အရေးစွန့်လာနေကြတယ်လို့လည်းပြောပါတယ်။လူကုန်ကူးတဲ့သူတွေကိုလေပြားနိုင်ငံကနှိမ်နှင်းနေပေမဲ့လည်းကိုယ်နိုင်ငံမှာလူကုန်တိုက်ခါနဲ့အညီနေခွင့်မရလို့အဲဒီကနေထွက်ပြေးလွတ်မြောက်လာကြတဲ့သူတွေဟာဥရောပတိုက်ကိုသွားနိုင်ဖို့အတွက်လေပြားနိုင်ငံကိုရောက်ဖို့အသေးအံကြိုးပမ်းလာနေကြပါတယ် Desperate Journeys လို့နာမည်ပေးထားတဲ့ဒီအစီရင်ခံစာအရပြီးခဲ့တဲ့နှစ်အတွင်းမြေထဲပင်လယ်ကိုဖျက်ကျော်ဖို့လှုပ်ဆင်မှာလူ2256ယောက်ဒါမှမဟုတ်ရောက်ရှိလာတဲ့လူ42ယောက်မှာတစ်ယောက်တည်းဆုံးခဲ့တာဖြစ်တယ်လို့ပြောပါတယ်အခုနှစ်မှာတော့တည်ဆုံးသူအရေအတွက်ဟာ1095ယောက်ရှိပြီးတော့ဒီပမာဏကတော့လူ18ယောက်မှ1ယောက်တည်ဆုံးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတစ်လထဲမှာပဲ9ယောက်မှ1ယောက်နှုန်းတည်ဆုံးခဲ့တယ်လို့ဆိုပါတယ်။လူ90နဲ့အထက်တည်ဆုံးတဲ့ဖြစ်ရပ်တွေဟာလည်းအခုနှစ်အတွင်းမှာဆယ်ဆပုံများလာခဲ့ပြီးတော့ဒီထဲကအများစုဟာလေပြားနိုင်ငံကနေထွက်ခွာလာကြတာဖြစ်ပြီးဇွန်လတစ်လထဲမှာ9ကြိမ်ရှိခဲ့တယ်လို့ဒီအစင်ကကဆိုပါတယ်။မြေထဲပင်လယ်ဟာကမ္ဘာမှာလူအသေးပြောက်အများဆုံးဖြစ်တဲ့ပင်လယ်ဖြတ်ကျော်သွားလာတဲ့ခီးစဉ်တွေထဲကတစ်ခုဖြစ်ကြောင်းဒီစင်ခံစားကအတည်ပြုခဲ့တယ်လို့လည်းဥရောပတိုက်ရဲ့ UNHCR ယုံညွှန်ကြားရေးမှူးပတ်စကောမိုရူကပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံတွင်းကအတိုက်အခံတွေအခိုင်အမာထိန်းချုပ်ထားဆဲဖြစ်တဲ့နောက်ဆုံးလက်ကျန်ဒေသကိုပြန်လည်ထိန်းချုပ်ရေးစီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ဘက်က ထောက်ခံကြောင်းပြောဆိုလိုက်ပါတယ်။ Syria နိုင်ငံမြောက်ပိုင်းကအီတလီဒေသမှာအကြမ်းဖက်ဝါဒီတွေကိုရှင်းလင်းပြရမယ်လို့ Iran ဘက်ကပြောဆိုတာပါ။ Iran နိုင်ငံခြားရေးဝန်ကြီးဟာလည်း Syria နိုင်ငံမြို့တော် Damascus ကိုဒီကနေ့မှရောက်ရှိနေပြီး Syria နိုင်ငံခြားရေးဝန်ကြီးနောက် Syria သမ္မတ Bashar al-Assad တို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်။
အာဖရိကတိုက်တွင်တရုတ်ရဲ့ယင်းနှိမ့်နယ်မှုတွေဟာအာဖရိကတိုက်ရဲ့ဖွံ့ဖြိုးရေးကိုရှေ့ရှုဆောင်ရွက်တာဖြစ်ပြီးဟန်ပြစီမံကိန်းတွေတော့မဟုတ်ဘူးလို့တရုတ်သမ္မတရှီကျင်းဖင်ကအာဖရိကနိုင်ငံရေးနဲ့စီးပွားရေးကောင်းဆောင်တွေကိုဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပေကျင်းမြို့တော်မှာ၃နှစ်တကြိမ်ကျင်းပတဲ့တရုတ်အာဖရိကဘူးပေါင်းဆောင်ရွက်ရေးဖိုရမ်မှာပြောဆိုခဲ့တဲ့တရုတ်သမ္မတရှီရဲ့အဖွဲ့မင်ကွန်ကတော့တရုတ်ကဦးစီးဆောင်ရွက်နေတဲ့Belt and Road ကပလန်မကြီးအစီအစဉ်မှာအာရှနဲ့အာဖရိကတိုက်တွေအတွင်းအခြေခံအဆောက်အအုံတည်ဆောက်ရေးအတွက်ဒေါ်လာတန်းထောင်ချီချင်းငွေပေးမယ်ဆိုတာကိုအာဖရိကကိုယ်စားလှယ်တွေကိုအခိုင်အမာပြောဆိုလိုက်တာလည်းဖြစ်ပါတယ်။တရုတ်သမားရှီရဲ့အစီအစဉ်ကိုဝေဖန်သူတွေကတော့နိုင်ငံရေးအနေနဲ့တရုတ်ရဲ့အကျွေးနော်နစ်သွားစေမယ်လို့ပြောဆိုပါတယ်။အာဖရိကတိုက်တွေမှာတရုတ်ရဲ့ယင်းနှိမ့်နယ်မှုမှာနိုင်ငံရေးအနောက်အဖွဲ့တွေမပါဘူးလို့လည်းတရုတ်သမားရှီကဒီကနေ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ဖိုရမ်မှာပြောပါတယ်။အာဖရိကရဲ့ပြည်တွင်းရေးတွေမှာတရုတ်ကဂျာဝန်ဆော့ဖော်မှာမဟုတ်ဘူးလို့လည်းတရုတ်သမားကပြောပါတယ်။အာဖရိကနိုင်ငံအများပြားနဲ့တရုတ်ကြားကုန်သွယ်ရေးအခြေခံအဆောက်အဦတည်ဆောက်ရေးသဘောတူညီချက်အများပြားရှိနေပြီးတော့လက်တလောနှစ်ပိုင်းတွေအတွင်းမှာတရုတ်တို့ကအာဖရိကတိုက်မှာထိုးဖောက်ဝင်ရောက်လာနေတာပါ။ပြီးခဲ့တဲ့2015ခုနှစ်တုန်းကတောင်အာဖရိကမှာကျင်းပခဲ့တဲ့တရုတ်အာဖရိကဖိုရမ်မှာအာဖရိကအတွက်အထောက်ပံ့တဲ့ချင်းငွေဖြစ်ဒေါ်လာ60ဘီလီယံပေးဖို့တရုတ်သမားကကတိပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိစိုင်းတိုမီတာ16 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်ဆက်ရွက်စတမ်းတွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံခဲ့ရတဲ့ Writers သတင်းတော်နှစ်ဦးကိုဒီကနေ့မှထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ Writers သတင်းတော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအခုလိုပြစ်ဒဏ်စီရင်တာကသတင်းလွတ်လပ်ခွင့်အပေါ်ကြီးမားတဲ့ချင်းချောက်မှုနောက်မြန်မာသတင်းသမားတွေကိုပါချင်းချောက်လိုက်တာလို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကအာရှရေးရာဒုတိယညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကပြောဆိုလိုက်ပါတယ်
This verdict clearly intended to intimidate other Burmese journalists. It is a way of the military and the government saying that if you investigate
ဒီတရားစီရင်ချက်ကတခြားမြန်မာသတင်းတောက်တွေကိုပါချင်းချောက်ဖို့ရည်ရွယ်လိုက်တာပါနိုင်ငံတွင်းကထိလွယ်ရှလည်တဲ့ဒီလိုကိစ္စမျိုးတွေကိုစုံစမ်းဖော်ထုတ်ရင်တော့အရေးယူရပါလိမ့်မယ်ဆိုတာကိုစစ်တပ်နဲ့အစိုးရကအသိပေးလိုက်တဲ့နည်းလမ်းဖြစ်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံကတရားစီရင်ရေးစနစ်နဲ့တရားရုံးတွေကလည်းပြီးကြားလွတ်လပ်မှုမရှိသေးပဲစစ်တပ်နဲ့အစိုးရဘက်ကအလွယ်တကူဆွတ်ဖက်နိုင်တာကိုလည်း HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးကဝေဖန်သွားပါတယ်နိုင်ငံရေးရွေချက်ဆွဲချက်နဲ့ Writers သတင်းတော်နှစ်ဦးအပေါ်တရားရုံးစီရင်ချက်ဟာဆိုရင်အရင်စစ်အစိုးရခက်ကလိုပဲမီဒီယာဖိနှိပ်မှုဘက်ကိုဥတီသွားစေတယ်လို့လည်း HRW ကကြေညာချက်ထုတ်ထားပါတယ်ရှင်
။ဂျပန်နိုင်ငံဆိုင်ရာအမေရိကန်တန်ရုံးဝန်ထမ်း40လောက်နဲ့မိသားစုတွေအပြင်တရုတ်နိုင်ငံဆိုင်ရာအမေရိကန်တန်ရုံးဝန်ထမ်းတွေပါကြုံတွေ့ခဲ့ရတဲ့ထူးဆန်းတဲ့အတန်လိုင်းရိုက်ခတ်မှုကြောင့်အုံနောက်ထိခိုက်မှုဖြစ်စေရတဲ့အကြောင်းရင်းဟာရက်စစ်တန်လိုင်းလိုင်းလွတ်တဲ့လက်နက်ဖြစ်နိုင်တယ်လို့ကျွမ်းကျင်သူတွေကတန်ရာရှိနေကြကြောင်း The New York Times သတင်းစာကဖော်ပြပါဗါး2016နဲ့2019ခုနှစ်တွေမှာဂျူဝါနိုင်ငံဟာဘားနာမျိုးနေအိမ်အပြင်ဘက်နဲ့ဟိုတယ်တွေမှာအတန်စူးစူးတွေကိုကြားပြီးတဲ့နောက်ပြင်းထန်တဲ့ခေါင်းကိုက်တာမအီမသာဖြစ်တာမောပန်းလွယ်တာမူးဝေတာနဲ့အကြအာယုံချို့တဲ့တာမျိုးတွေကိုခံစားခဲ့ရတယ်လို့ American တန်ရုံဝန်ထမ်းတွေကတရင်ပြပို့ခဲ့ပါတယ်ဒီလိုယောဂလက္ခဏာတွေနဲ့ပတ်သက်တဲ့အကြောင်းရင်းကိုတော့ခုနှစ်အစောပိုင်းမှာထုတ်ပြန်တဲ့အစိုးရခန်းစားမှာဖော်ပြမထားပါဘူးယောဂလက္ခဏာခံစားနေရတဲ့သူ20ထပ်မင်းကိုစစ်ဆေးပြီးတဲ့အခါမှာတော့အကြောင်းရင်းကလျက်စစ်တန်လိုက်လိုင်းလက်နက်ဖြစ်နိုင်ခြင်းများတယ်လို့လဲပန်ဆိုဗေးနီးယားတက္ကသိုလ်အုံနောက်ထိခိုက်ဒဏ်ရာဌာနကဌာနမှူးဒေါက်ဂလတ်စမစ်က VOA ကိုပြောပါတယ်ဒေါက်တာစမစ်ရဲ့အဖွဲ့ကအမေရိကန်နိုင်ငံသားဌာနတောင်းဆိုချက်အရယောဂလက္ခဏာခံစားနေရသူတွေကိုစစ်ဆေးခဲ့ပြီးသူတို့အားလုံးအုံနောက်ထိခိုက်တဲ့လက္ခဏာတွေခံစားခဲ့ရတယ်လို့ပြောပါတယ်ဒီလိုအတန်နဲ့ဘာကြောင့်တိုက်ခိုက်ခဲ့ရလဲဆိုတာကိုတော့ဘယ်သူကမှတိတိကျကျအခုချိန်ထိမသိရသေးပါဘူးခင်ဗျာ
Quellonto American Tellotto Machama Gango sit the Yegao, a Miomian Chita Nanga Yetama, American Yem Yuji Boku Pi, Ami Kompu Pueding, Hayata, Chimpa Kepida now, Minit and England in Maro, Tuya Chang No How, Mary Lampine and Napoliska, American Jita Academy Mata Chu Kebari, Tune Chang Nipe, Miss William Chite, Natansale Kuneka, Quellon Kede, Jita Pojoji, Chuck Lassin Yet Okupi Matugo, the Chu Keraba, Jita Academy Yet Piachang Matita, Whip You. สุดท้ายเมื่อเช่นไปเก็บเรียนน้าสวรรค์เมื่อก่อปอซิกามีตัวใหญ่เมื่อเข็นเส้นเส้นนี้ชี้เรียนยามาตุกุมีองค์นั้นจะเกิดอะไรไปเรื่อยมีรัววัชิงตันนิการ์เนอนาโปลิสมิวสิกุลลุตโตมาเมื่อเก่งใหญ่โชว์หลังหูเตะสาวยาลันต์ชาวมาเลยชาวบ้านมีสวัสดิ์ลูดิตันสิบตุกุการวะพิวเกจาบาร์เรชั่น
เมริกันพิลล์ซูมาร์ดิกเน่ฮะลูดมาร์ดิพิบาร์เรตันบีซีบาร์เรตันลูลูเบนิจาร์เมริกันนั่งงานลงมาก็ลูดมาร์ดิโกคอมพิวเตอร์นี่เนี่ยตั้มมาพิทาร์พิบาร์เรท้องเสียชิสเซ่พิลล์นี่ดีกว่าเมริกันลูดมาร์ดิโกทีมมาพิบูร์เรจูบันมุติเอเล่พิบอกเกบาร์เรไอ้หน้าพินเนตคู่เจนไลก้าลูดมาร์ดิโกคอมพิวเตอร์นี่เนี่ยลูดมาร์ดิพินเนตตั้มมาพิบูร์เรลูดมาร์ดิโกยิสเซ่ทีพิบูร์เกบาร์ท้องเสียชิสเซ่ลีกุเน่จวนลันนัสเซียนี ထမ်းပြီးတော့နိုင်ငံတော်အားလက်ရဲ့အဖြစ်နဲ့သတ်မှတ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
The Nina Yanigan to an now song titare Drinigo, Matangi Tine, Kuyan, I know, Tin Sap Big Rap Chaparishi. A cool Yuzo Tate, Yaldrilari, Nedri, Bibu Jadigo, Zatitin Sap Bijamare. Nangano, Luacha, Elbrine, the Aswesu, Kanhayare, Rita Drinan, the Uma, Apishide, so be Yango Miao Bankia, Diayunga, Digane, Town, Quananisi, Pitan, Chama Libare, Nanganagat and the Manigaro, Dilumio Pitan, Chalitaha, the Dinula Quingo, Baby, Handare, Luya Pibi, Yamapi Democracy. အတွင်ကူးပြောင်းရေးကိုထိခိုက်စေတဲ့လုပ်ရဲလို့ပြောဆိုဝေဖန်ကြပါတယ်။တရားရုံးကိုကိုယ်တိုင်သတင်းတွားယူထားတဲ့ VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်။ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကနေရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအစိုးရလှုပ်ဝက်ချက်များဥပဒေပုံမှန်၃တိကနေထောင်ဒဏ်9နှစ်ချမှတ်လိုက်တာပါ။သတင်းတောက်နှစ်ယောက်ကိုအပြစ်ရှိတယ်ဆိုပြီးထောင်
ခုလိုပြောဆိုလိုက်ပါတယ်
It's sad. I mean, I'm sad for Walon and Chosou and their families, of course.
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ကျွန်တော်အထူးပဲစိတ်မကောင်းဖြစ်မိပါတယ်။သူတို့မိသားစုအတွက်ကဒီနေရာမှာတရင်လွတ်လပ်ခွင့်အခြေအနေပုံမှန်တိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့လူတွေအတွက်လည်းစိတ်မကောင်းဖြစ်မိပါတယ်။မေးဖို့လိုတဲ့မေးခွန်းတစ်ခုကတော့ဒီဖြစ်စဉ်ကြီးကြောင့်တရားရေးစနစ်အပေါ်မြန်မာပြည်သူတွေရဲ့ယုံကြည်မှုပိုတိုးလာမလား၊လျော့သွားမလားဆိုတာပါ။မြန်မာပြည်သူတွေကဒါကိုအကဲဖြတ်ကြပါလိမ့်မယ်။
ရိုက်တာသတင်းဌာနရဲ့အာရှရေးရအယ်ဒီတာကေဗင်ကလော်လစ်စကီကလည်းဒီအချိန်ဟာအမောင်ဖုံးတဲ့အမှန်တရားကွယ်တဲ့အချိန်တစ်ခုဖြစ်တယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ဒီတရားရုံးရဲ့စီရင်ချက်ဟာဗတ်မလိုက်ဘူးမျှတရဲ့စံတမတ်ချက်တွေနဲ့ကန့်ညီရဲလို့ပြောပြနိုင်တဲ့တသက်ပြနိုင်တဲ့စီရင်ချက်မျိုးမဟုတ်ခဲ့ဘူးလို့သူကဆိုလိုက်ပါတယ
် It's disappointing for us at Reuters It's heartbreaking for their colleagues their friends and their family
ရိုက်တာသတင်းဌာနတတော်စိတ်ပြရတဲ့အချိန်ကြေကွဲစိတ်မကောင်းရတဲ့အချိန်မှာသူတို့မိတ်ဆွေတွေလုပ်ပေါ်ကင်ဘက်တွေမိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အချိန်မှာဒီနေ့ဖြစ်ရကတရားဥပဒေစိုးမိုးရေးကိုမတိမဲမင်လုပ်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုလည်းထိပါလိုက်တဲ့လုပ်ရပ
ါသတင်းတော့တွေရဲ့ရှေ့နေတူဖြစ်တဲ့ကိုတန်းစောအောင်ကတော့ရိုက်တာသတင်းတော့နှစ်ယောက်လွတ်မြောက်ဖို့အတွက်ရတဲ့နီလန်းတွေနဲ့ဆက်ပြီးကြိုးပမ်းသွားမယ်လို့ဆိုပါတယ်
ဒီနေ့စီရင်ချက်နဲ့ပတ်သက်ပြီးတော့ဟိုအင်မတန်မှစိတ်ပျက်စရာကောင်းပါတယ်။ဒီဟာကလက်ရှိကျွန်တော်တို့ဒီမိုကရေစီကိုသွားနေတယ်လို့ပြောရဲကျွန်တော်တို့မြန်မာနိုင်ငံရဲ့เนาะဥစားဒီမိုကရေစီရေးနောက်ကဒီလိုလဲဆိုထုတ်ပေါ်မှုတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေတွေကဆိုးရွားနေပြီဆိုတာကိုဒါပြသလိုက်တာပဲဖြစ်ပါတယ်။ကျွန်တော်တို့ဒီသတင်းတော့နှစ်ယောက်လွတ်မြောက်ရေးအတွက်လုံနိုင်တဲ့ဟာအလုံးဆက်ပြီးတော့လုပ်သွားမှာပါ။
ဖန်စီကန်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့အတွက်တရားစီရင်ချက်ဟာမျှတမှုမရှိဘူးလို့ဆိုလိုက်ပါတယ်
။ဒါဟာတရားမျှတမှုရှိသလား။ဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါဟာပြောင်းလဲနေချိုးပေါက်တာချိန်ချောက်တာလို့ကျွန်တော်ပြောချင်တယ်။ကျွန်တော်တို့ဒီနေသားပေါ်မှာကျွန်တော်အတည်ငြိမ်ဆုံးနဲ့ဟိုအကောင်းဆုံးကျွန်တော်တို့ရေဆိုင်သွားပါမယ်။ဒီလိုမျိုးအားလုံးရဲ့ဒီလိုမျိုးဆက်လာပါတော့။
ဒ ဒီနေ့တရားရုံးကိုသတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေအပြင်နိုင်ငံခြားတန်တမန်တွေလည်းတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကတော့နိုင်ငံတော်လွှတ်ချက်အဥပဒေဟာသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေတဲ့အဓိကအဟန့်တားတစ်ခုဖြစ်လာပြီလို့ဆိုလိုက်ပါတယ်။
အော်ဒီဆုံးဖြတ်ချက်ကတော့ကျွန်တော်တို့အမြင်မှာတော့တရားစီရင်ရေးစနစ်လည်းမလွတ်လပ်ဘူး။နောက်တစ်ခုကတော့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ဆိုရင်ဒီတည်ဆဲဥပဒေနိုင်ငံတော်လွှတ်ချက်2023ရဲ့ပြဋ္ဌာန်းတဲ့တည်ဆဲဥပဒေကတကယ်ကိုကြီးမားတဲ့အတားအဆီးဖြစ်နေတယ်ဆိုတာပုံပြီးထင်ရှားလာတာပေါ့နော်
။ကိုလာကြာစစ်ဆေးခဲ့တဲ့အမှုနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကပြည်သက်စီရင်ချက်ချလိုက်တာပါ။လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုအာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့ကြိုးစားတာဖြစ်တယ်လို့အခြားသတင်းတောက်တွေကလည်းအလားတူသတင်းတွေရယူတာမျိုးမလုပ်ဖို့ချိန်ချောက်လိုက်တာဆိုပြီးဝေဖန်ပြောဆိုနေကြပါတယ်။ဒီလိုဖမ်းဆီးပြီးစီရင်ချက်ချလိုက်တာဟာမြန်မာပြည်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိကိုက်စေတဲ့လုပ်ရက်ဖြစ်တယ်ဆိုပြီးအ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုနေကြပါတယ်ရှင်။
ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှတရားခွင်ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတ်မီခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုး writer သတင်းတောက်တွေကိုအမိန့်ချမှတ်လိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့မီဒီယာလွတ်လပ်ခွင့်အပေါ်မှာအမေရိကန်ပြည်ထောင်ပါဝင်နိုင်ငံတကာကစိတ်ပျက်မိကြောင်းသဘောထားအတီးတီးထုတ်ပြန်ကြတဲ့သတင်းဆက်ပြီးပြောပြခြင်းပါတယ်။ရိုက်တာသတင်းတော်တို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပေါ်ထောင်နဲ့ခုနှစ်နှစ်တရားရုံးကအမိန့်ချမှတ်ခဲ့တဲ့စီရင်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်စိုးရိမ်စရာဖြစ်တယ်လို့နိုင်ငံတကာကတုံ့ပြန်လာကြပါတယ်။ရိုက်တာသတင်းတော်တို့ကိုဒီကနေ့ရုံးထုတ်တဲ့အချိန်မှာပဲရန်ကုန်မှာရှိတဲ့နိုင်ငံသားတန်ရုံးကတန်မတ်တွေနဲ့တခြားနိုင်ငံတကာလေလာသူတွေကတရားခွင်ကိုစောင့်ကြည့်ခဲ့ကြတာပါ။တရားရုံးစီရင်ချက်ချမှတ်ပြီးမှတော့ဒီစီချက်ပေါ်အင်မတန်စိတ်ပြက်စရာကောင်းတယ်လို့ဗြိတိန်တမ်မကြီးဒမ်ချက်ကအခုလိုပြောပါတယ
် UK အစိုးရနဲ့ EU ဖွဲ့ဝင်နိုင်ငံတွေကိုကိုစားပြုပြီးတော့ပြောချင်တာကအခုဒီချမှတ်လိုက်တဲ့စီရင်ချက်ကအလွန်တရာကိုစိတ်ပြက်စရာကောင်းပါတယ်ဒီမှုဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရားဥပဒေစိုးမိုးရေးကိုမျှော်လင့်ချက်အများကြီးပြက်ပြယ်စေပါတယ်ဘယ်ဒီမိုကရေစီနိုင်ငံမှမဆိုသတင်းတောက်တွေဟာကြောက်ရွံ့မှုကင်းကင်းနဲ့သူတို့ရဲ့အလုပ်ကိုလွတ်လပ်စွာလုပ်ပိုင်ခွင့်ရှိရမှာဖြစ်ပါတယ်နောက်ပြီးတော့ဒီစီရင်ချက်ကတရားဥပဒေစိုးမိုးရေးအတွက်လည်းတုံ့လုပ်စရာပါကျွန်တော်တို့အနေနဲ့အမှုစစ်ဆေးစဉ်တစ်လျှောက်လုံးတယောက်ကြားနာခဲ့ပါတယ်တရားသူကြီးဟာသူ့ကိုတင်ပြတဲ့အထောက်အထားတွေပေါ်မှာလည်းလစ်လျူပြုခဲ့တယ်လို့မြန်မာနိုင်ငံရဲ့ဥပဒေတွေကိုလည်းစန့်ကျင်စီရင်ချက်ချခဲ့တယ်လို့ယုံကြည်ပါတယ်ဒီကနေ့ကတော့မြန်မာနိုင်ငံအတွက်ဝမ်းနည်းဝေရနေ့တစ်နေ့ပါသတင်းတောက်တွေကိုချက်ချင်းလွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်ရန်ကုန်အမေရိကန်တန်ရုံးကလည်းဒီအမှုစီရင်ချက်နဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ကြမှာတော့အခုဖြစ်တဲ့ချမှတ်လိုက်တာဟာမြမစာနယ်ဇင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအသွေးကူးပြောင်းရေးအားပေးထောက်ခံနေသူအလုံးအတွက်အလိုအမင်းစိတ်တော့ကရောက်စရာဖြစ်ရတယ်လို့ဖော်ပြပါတယ်ဒီစီရင်မှုဟာမြမနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်အလိုအမင်းစိုးရိမ်ပွဲဖြစ်တယ်လို့ဒီမိုကရေစီရေးဆောင်ရွက်နေတဲ့မြမအစိုးရရဲ့ခြေလှမ်းတွေကိုတောင်းနှေးကြံ့ကြာစေတဲ့အခြေအနေဖြစ်မယ်လို့သတိပေးလိုက်ပါတယ်ဗြိတိရှားတန်မကြီးနီကိုလတ်စ်ကိုဘဲကလည်းဒီကနေ့ရိုက်တာအမှုတရားခွင်ကြားနာမှုကိုရောက်လာခဲ့တယ်လို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြက်ရတယ်လို့ဆိုပါတယ်မြမဒီမိုကရေစီရေးဟာပြီးပြည့်စုံမှုမရှိသေးပဲခိုင်မာတဲ့တရားရေးစနစ်ပို့ပြီးတော့ကောင်းဖို့နဲ့မီဒီယာလွတ်လပ်ခွင့်လိုအပ်နေတယ်လို့လည်းဩစတြေးလျတန်ရုံးထုတ်ပြန်ချက်မှာဖော်ပြပါတယ်သတင်းတော်တို့ကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့ EU ဥရောပသမဂ္ဂကတောင်းဆိုလိုက်တယ်လို့ပဲဗြိတိရှားဝန်ကြီးချုပ်ပြောခွင့်ရသူကလည်းဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်လို့ဒီပေါ်စိတ်ပြက်မိတယ်လို့ပြောဆိုခဲ့ကြပါတယ်ရှင
်ဘရရှိပါခင်ဗျာမြန်မာပြည်သက်တွေအကြိုက်ကြကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမင်နာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မတော်ကာကွယ်ဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်။တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်။ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် Community Standards ခေါ်တဲ့သူရဲ့စံနဲ့ရောညီရလား။အခုလိုပိတ်ပင်တာကြောင့်လူလတ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလား။တစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလား။ဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညအတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့ Trust ရှင်အနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားမယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 2392 3855 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။ပေါ့ဆွနီမိမြန်ကြမယ်သွားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။ဒီနေ့ဆက်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့ဒီထိုင်းရာရှိတူပိုင်တဲ့ရနောင်းကအနှိတ်ခမ်းဖန်းစည်းမှုနဲ့ဆိုင်တဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ကရနောင်းမြို့မှာရှိတဲ့အနှိတ်ခမ်းတစ်ခုကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSIR ကနေပြီးတော့ဩဂုတ်လ31ရက်နေ့ကဝင်ရောက်စစ်ဆေးခဲ့ပါတယ်။ဒီလိုစစ်ဆေးခဲ့တဲ့အခါမှာတော့လိန်လုပ်ငန်းလုပ်နေတဲ့ဆိုတဲ့တန်တရားနဲ့လူ10ဦးကိုဖမ်းဆီးလိုက်ပါတယ်။အဲ့ဒီထဲထဲမှာတော့မြန်မာနိုင်ငံသူ6ဦးပါပြီးတော့အသက်မပြည့်သေးသူတွေလည်းပါနိုင်ခြေရှိတယ်လို့သိရပါတယ်။ဒီကြောင့်အသေးစိတ် VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံကော့တောင်းမြို့ရဲ့တဖက်ကန်ရနောင်းမြို့ကိုနေဆက်ချက်တော်လက်မှတ်တွေနဲ့တွားပြီးထိုင်းရဲတွေကဝင်ရောက်စီးနင်းခဲ့တဲ့အနှိတ်ခမ်းမှာအလုလုကင်နေကြသူအများစုကမြန်မာနိုင်ငံသူတွေဖြစ်နေတာပါ။အနှိတ်ခမ်းဟာပြည်ထောင်စာလုပ်ငန်းတွေအပြင်လူကုန်ကူးမှုတွေလည်းပတ်သက်နိုင်တယ်ဆိုပြီးသတင်းရတာကြောင့်ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကဝင်ရောက်စီးနင်းဖမ်းဆီးခဲ့တာဖြစ်ကြောင်းဒီအမှုကို DSI နဲ့အတူဘာသာပြန်နာအပါအဝင်တခြားကိစ္စတွေကိုပါအကူအညီပေးခဲ့တဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးမင်းဦးကပြောပြပါတယ်
။သူအဲ30ပြည့်နေညာတော့ခဏကလောက်မှာတော့ DSI ဝင်စီရလေ။စီရတယ်သူတို့တင်ရလို့ဝင်စီတော့ဗျာ။အဲ့ဒါဝင်စီတဲ့အခါမှာကဆယ်ယောက်မြည်ရဲ့အဲ့ဆယ်ယောက်ကမှ9ယောက်ကနေမှာတရားပါတော့ထိုင်းအဲ့ဒီအဆောက်ဟိုတိုက်ဖို့ကအနှိမ့်ချမ်းပိုင်ရှင်ကကျေပေါ့ဗျာရေရရှိပေါ့အဲ့ဒီရနောင်းပါလေအဲ့မှာသူဘုန်းကြီးကဆက်မမန်နေကြဆိုမန်နေဂျာဆိုရင်ဟိုတောင်းယူတော့ကောင်းတဘောမလုံးနေတာပဲဒီမှာအမျိုးသမီးရဲ့ကလေးလို့ယူဆရတယ်အသက်ဆိုရှင်ရောယူဆရတယ်3ယောက်ပါတယ်အဲ့ဒီ3ယောက်ကိုဟိုကသူကစစ်နေရပေါ့နော်သူကေရမှာထားတယ်အမျိုးသမီးကလေးကဆိုရကေရမှာထားပြီးတော့သူစစ်ဆေးနေတယ
်မြန်မာနိုင်ငံသူအမျိုးသမီးတွေဟာနေဆက်ဖြတ်ကျော်တဲ့လက်မှတ်တွေနဲ့အလုလာလုပ်နေကြတာဖြစ်ပြီးသူတို့လက်မှတ်တွေကတော့အခုလိုမျိုးအလုပ်မျိုးတွေလုပ်ခွင့်မရှိဘူးလို့ဆိုပါတယ်။သူတို့ရဲ့အထောက်ထားလက်မှတ်တွေကိုတော့မြန်မာနိုင်ငံဘက်ကလဝကအရာရှိတွေနဲ့လူကုန်ကူးမှုတားဆီးနေတဲ့ရဲတပ်ဖွဲ့ဝင်တွေကစစ်ဆေးခဲ့တယ်လို့ဆိုပါတယ်
။အဲဒီဘက်ကမှကျတော့သူတို့ရဲ့မှတ်ပုံချင်းတော့အဲသူတို့ယူဝင်လာတဲ့ border pass တွေပေါ့လေအဲဒါတွေအားလုံးကိုကျတော့ဒီဗမာဘက်ကလဝကနဲ့လူကုန်ကလူကုန်ကူးမှုရဲဘက်ကိုစစ်တယ
်။အသက်မပြည့်သေးဘူးလို့ယူဆရတဲ့ကလေးတွေကိုတော့တော်နဲ့အယိုးတွေကိုစစ်ဆေးပြီးအသက်18နှစ်အောက်တွေဖြစ်မယ်ဆိုရင်တော့လူကုန်ကူးမှုဥပဒေနဲ့ပါအရေးယူဖို့ရှိတယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအစိုးရဆုံး TR3 အဆင့်ကိုတတ်မှတ်လိုက်တာပါ။အခုလိုမျိုး TR3 ကိုအဆင့်ရှော့ချတတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလုံဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိစာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်င့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်မြေထဲပင်လယ်ထဲကိုတပ်စွန့်ဆန်ဖြားဖြတ်တန်းပြီးတော့ဥရောပကိုတွားဖို့စူးစမ်းကြသူတွေတည်ဆုံရတဲ့အဖြစ်တွေကတိုးလာနေတာကြောင့်အဲ့ဒီဒုက္ခတွေနဲ့ရွှေပြောင်းနေထိုင်လူတွေအတွက်အန္တရာယ်ကြီးရတဲ့ဥပဒေကြောင့်အခြေချနေထိုင်ခွင့်ပေးနိုင်ရေးဆောင်ရွက်ပေးဖို့ UNHCR ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံးကတောင်းဆိုလိုက်ပါတယ် VOA သတင်းတောက် Lisa Slide ဂျနီဗာမြို့ကနေသတင်းပေးပို့ထားတာဒေါခင်ဆိုဝင်းပြောပြပေးပါရှင
်ကောင်းပါပြီ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကနေဒုက္ခသည်တွေရဲ့ကြမ်းတမ်းလှတဲ့ခရီးကိုထင်ဟပ်စေတဲ့ Desperate Journeys ကြမ်းမြင့်ကြံရာစွန့်စားပြီးထွက်ခဲ့တဲ့ခရီးများဆိုတဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်မြေထဲပင်လယ်ကိုဖြတ်ပြီးဥရောပတိုက်ကမ်းခြေကိုရောက်ရှိလာတဲ့ခိုလုံွေလျှောက်ထားသူတွေနဲ့ရှေ့ပြောင်းအခြေချလူသူဦးရေဟာဒီနှစ်တိတိသားသားယော့ကျသွားတာတွေ့ရပါတယ်။မနစ်ကတဲ့စာရင်47ရာခိုင်နှုန်းယော့ကျသွားတယ်လို့ UNHCR ရဲ့အစီရင်ခံစာမှာမှတ်တမ်းတင်ထားပါတယ်။မနစ်ကမြေထဲပင်လယ်ကိုဖြတ်တန်းလာသူ42ယောက်မှာတင်ဆုံးသူဒါမှမဟုတ်ပျောက်ဆုံးသူချမ်းမြေအားဖြင့်တယောက်ရှိခဲ့ရာက Dini Patama Shila Dwayne Sashi Yama Tiyao Nong Ti Dola Gere Lu UNACIA Biogunyadu Charlie Yaxliga Fiu Igu Biovare Duka Dere Awen Yagong Pite Jun Lama Mire Pele Levi Ma Kunyao Ti Tiyao Dola Tuyare Lu Agulu Biovare.
Now that's a pretty bleak portrait that exists because that means that for every seven men, women, and children.
Solo Raga, CBS Yakone, Chinuri Dong, Libiana Yangani, Tokwala Jare, Amuda, Mutamine, Kalinga, Kuneyao Subazo, Duru Rega, Kidavo, Diogaro, Uyoba, Ganjigo, Yao, Melanine, Pipa, Kuso in, Dilu Pidu, Shini, Surara, Yeti Deve, Dijabaro.
Duka Derine, she jump a chicha, Nita Nudu, Ui, Yotavi Melu, Uropa the Queen, Lumio Yi Queja Sassanari, Nanganjada, Mundi Yiri, Dulanida, Duyavare, Tajone, Nangan Domiaja, Duka Derigo, Penanga, Lekamle, Sura, a chitin, Nimbo Nijare, Dre, Line Pit, Dinare, Duka Deri, Pinere Ma, Tondi Nijavare. Mire Pinere, Duka Yonide, Lizzi di Duka Deri, Keze Yine, Kanka Quim P. Edwe, Jordan Tosanine, Tidarin Chinka de Mudia Chama Nambu Dwe, UNAC Anne, IOM call, Ninganaga Shed Yoni Tangumia Sanya, Puezigani, Majagin Aves or like Bale, at the Anieso in Yare, Diki Edwe, the Chani language, Shajama Pile Melu, UNAC Aga, Taiton like Bale, Uropa Nangan Rigo Layojame, Duka Deri Edwe, Annie Kimbi. ဥပဒေကြောင့်ရတရားဝင်နေထိုင်ခွင့်ပေးနိုင်မယ်နီလန်းတွေကိုချမှတ်ကြပါရန်UNACIA ကထောက်ခံအကြံပြုလိုက်ပါတယ်လက်ခံမဲ့နိုင်ငံတွေမှာပြန်လည်ထူထောင်ရေးစခန်းတွေတိုးပြီးဖွင့်နိုင်ရင်းနဲ့မိသားစုတွေပြန်လည်စုံစည်းရေးအဟန့်အတားတွေဖယ်ရှားဖြစ်ဖို့ကိုလည်းUNACIA ရဲ့အကြံပြုချက်ထဲမှာပါဝင်တယ်လို့VOA
သတင်းတော်ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးကျင်းပါပဲ။VOA မြန်မာပိုင်းရဲ့TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိအေရှာ 7:00ဂျိုလူကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ဒီမိုကရက်တစ်မြန်မာအသံTVB မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်။
ရာဇင်းနိုင်ငံရဲ့တက်တန်းရင်ဆုံးပြတိုက်ကြီးမှာမိအကြီးအကျယ်လောင်ကျွမ်းခဲ့ပါတယ်။မိလောင်နာကိုအပိတန်နှိမ့်တက်နိုင်မှုနောက်ထပ်နိုင်ပိုင်းလောက်အချင်းယူအောင်မယ်လို့လည်းမိသက်ဌာနကပြောဆိုထားပါတယ်။နှစ်ပေါင်း200တက်တန်းရှိတဲ့ National Museum အမျိုးသားပြတိုက်ကိုရောက်ရှိလာတဲ့ရွှေပြောင်းအခြေချနေထိုင်သူအရေးအတွက်ကြားဆင်းသွားခဲ့ပေမဲ့တေဆုံးမှုနှုန်တိတိတသားမြင့်တက်လာတဲ့အကြောင်းအထူးသဖြင့်မြေရဲပင်လေကိုဖြတ်ပြီးလာခြားသူတွေမှာဖြစ်ပေါ်နေတာလို့ပြောဆိုထားပါတယ်။လိပြားနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေကိုတင်ဆောင်တဲ့ဆက်လီတွေနဲ့တင်မောတွေကိုအရှိန်အဟုန်မြင့်တားဆီးလာနေတဲ့အချိန်မှာပဲလူကုန်ကူးသူတွေကပိုပြီးတော့အရေးစွ
ကျိုးပန်းနေကြတာဖြစ်ပါတယ်။ Syria နိုင်ငံတွင်းကတိုက်ခိုက်မှာထိန်းချုပ်ထားစေဖြစ်တဲ့နောက်ဆုံးလက်ကျန်ဒေသကိုပြန်လည်ထိန်းချုပ်ရေး Syria ဆွေးရကထိုးစစ်ဆင်မဲ့အပေါ် Iran ကထောက်ခံတဲ့သဘောမျိုးပြောဆိုလိုက်ပါတယ်။ Iran နိုင်ငံမြောက်ပိုင်းက Italy ဒေသကအကြမ်းဖက်ဝါဒီတွေကိုရှင်းလင်းပြရမယ်လို့ Iran ဘက်ကပြောဆိုတာဖြစ်ပါတယ်။ Africa တိုက်တွင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကအာဖရိကတိုက်ရဲ့ဖွံ့ဖြိုးရေးကိုရှေ့ရှုဆောင်ရွက်တာဖြစ်ပြီးဟန်ပြအစီမံခင်းနှင့်အတွက်မဟုတ်ဘူးလို့တရုတ်သမ္မတရှီကျင်းပင်ကဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။ တနင်္လာညနေခင်းအတွက်သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ဘတ်စကိုဗော်လော်ရီဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီအကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို
This program has come to you from the Voice of America, Washington. From Washington.